ဆရာနာသိမ့်ပြီးနောက်မြန်မာနိုင်ငံကနေနေရစွန့်ဒုက္ခတွေနဲ့အခြားဒုက္ခတွေတွေကြုံရတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေဆိုးရွားလာမှုခေါင်းစဉ်နဲ့အစိုးရခံစားသူဆောင်ကိုအမေရိကန်မေရီလန်းချင်းတိုင်းသားများအဖွဲ့ကကြော်စားပရင်းကထုတ်ပြန်လိုက်ပြီးနိုင်ငံတကာအနေနဲ့ထိရောက်တဲ့အကူအညီတွေပေးကြဖို့ဖိအားတွေပေးကြဖို့ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီအွန်လိုင်းသတင်းစာရှင်းလင်းပွဲကိုနဲ့ပတ်သက်ပြီးတော့တင်ပြချင်ပါတယ်ခင်ဗျာ
။ After the military coup, humanitarian impact on IDPs and refugees ဆိုတဲ့ခေါင်းစဉ်နဲ့စာမျက်နှာ90နီးပါးရှိတဲ့အစိုးရခံစားတစ်စောင်းကိုမေရီလန်းချင်းတိုင်းသားများအဖွဲ့ကနိုဝင်ဘာ4ရက်နေ့မှာထုတ်ပြန်လိုက်ပြီးအွန်လိုင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီအစီအစဉ်ကလာမှာအဓိကဖော်ပြထားတဲ့အကြောင်းနဲ့ပတ်သက်လို့မေရီလန်းချင်းတိုင်းသားများအဖွဲ့အမှုဆောင်ဒါရိုက်တာဦးစိုးသုံးမုံကအခုလိုရှင်းပြပါတယ
်ဒီတနင်္ဂနွေလို့မှာဆိုရင်ဖေဖော်ဝါရီလတိကျနောက်ပိုင်းမှာ IDPs ကစတင်ကြောရှိတယ် Refugees ဆိုရင်ဟာစတောင်းကြောရှိတယ်အဲ့ဒါဟာကို US အစိုးရကနေပို့ပြီးတော့ကူညီဖို့အစားအသောက်ကိစ္စတစ်ခုချင်မဟုတ်ပဲသူတို့လုံခြုံရေး protection ကိုပေးဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်။ US အစိုးရကနေလူသားချင်းစာနာထောက်ပံ့ဖို့ပုံများများပေးတင်တယ်။အဓိကစက်တင်ဘာလ6ရက်နေ့မှာသန္တလန်မှာဟိုအင်ပေါင်းကဒီ164ကျော်အဲ့ဒါလေပုံမရှိဖြစ်စီလိုက်တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လေ US အနေနဲ့ပို့ပြီးတော့စစ်ကောင်စစ်ကောင် PR ပေးတင်တယ်ဆိုတာပါပါတ
ယ်ဒီစင်ခံစားဟာချင်းဒေတာအပြင်တရားစကိုင်းမကွေးနဲ့ကချင်ဒေတာအကြောင်းတွေပါဖော်ပြထားပြီးအချက်လက်တွေကိုတော့မြန်မာပြည်တွင်ရင်းမြမာလှူရှားနေသူတွေကတဆင့်စနစ်တကျစုဆောင်းရရှိခဲ့တာဖြစ်တယ်လို့ဦးစိုးသုံးမုံကပြောပါတယ်ကျန်သာပရင်းနေမွန်လင်းပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့ဒီပါဆက်ဆံရေးတာဝန်ခံအမျိုးသမီးဂျန်နာမေစင်ကတော့UNHCR ရဲ့အခမ်းအနားနဲ့ပတ်သက်ပြီးပြောသွားပါလေ
With the government of India inside India and then other NGOs UN partners to try to go to the border to assess the needs
မြန်မာပြည်ရင်းကဖြတ်ပြေးလာတဲ့ဒုက္ခတွေကိုအကူအညီပေးနိုင်ဖို့အတွက်အိန္ဒိယအစိုးရရဲ့ခွင့်ပြုချက်နဲ့နေဆက်လမ်းမှာကုလသမဂ္ဂကဆောင်ရွက်ပေးနေတယ်လို့မြန်မာပြည်ရင်းမှာလည်းတခြား NGO အဖွဲ့တွေနဲ့ UNHCR တို့ပူးပေါင်းပြီးပြည်ရင်းနေရဆောင်ခွာဖြတ်ပြေးနေသူတွေအတွက်အမှုအကာချက်ပြုတ်ရေးတုံးပစ္စည်းဒရွေးတန်ရှင်းတုံးပစ္စည်းစတာတွေတက်နိုင်တဲ့အရာရှိနိုင်မှုအတွက်ကျမတို့ကြိုးပမ်းနေပါတယ်။ဒါကရေလိုဖြည့်ရှင်းမှုပါ။မြန်မာနိုင်ငံမှာအကျန်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေမရှိတော့ဘူးဆိုရင်ဒါကအကောင်းဆုံးရလဖြစ်တယ်မယ်။လက်တွေ့ဖြစ်လာဖို့ကတော့ခက်ခဲနေတော့ပါပဲ
။ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်ကထုတ်ပြန်တိုက်တွန်းရတဲ့အကြောင်းကိုလည်းချင်းတိုင်းသားများအဖွဲ့ဒါရိုက်တာဦးစိုးသုံးမုံကပြောပါတယ
်။အတိအကျတော့လူသားချင်းစာနာအထောက်အပံ့ humanitarian aid ပြီးတော့ refugee တွေကခုမလေးရှားမှာထိုင်လာမြန်မာကြီးမြန်မာကြာခဲ့တဲ့ပြည်တော်ရည်ဖို့အဲ့ဒီချက်ပို့ပြီးတော့အရေးကြီးတာကဒါဒီချက်မှာအရင်ကအဲ့ဒါရှင်းဖို့လိုတယ်ဆိုတော့ US အနေနဲ့သူရဲ့ UN Security Council လမ်းကြောင်းတစ်ခုထဲမှာပဲနဲ့ဒီ ASEAN လမ်းကြောင်းတစ်ခုထဲမှာပဲနဲ့သူ US မှာရှိတဲ့သူရဲ့မဟာမိတ်တွေ like minded countries တွေလည်းဒီအပြားပေးတယ်နဲ့အိန္ဒိယကိုပြီးတော့ပြောသိတယ်အိန္ဒိယအနေနဲ့ဥပမာ NGG ကိုအသင်ဖတ်ပြတယ် US အနေနဲ့လည်းအသင်ဖတ်ပြတယ်ကွန်ဂရက်စ်အနေနဲ့လည်း resolution လို့မျိုးချတင်တယ်အဲ့တော့ US ကလုံးလာပြီးရှိနေ US security costs သူဖြစ်ချက်မှချနိုင်တော့ပါ US နဲ့မဟာမိတ်တွေအနေနဲ့စစ်ကောင်စီအပေါ်မှာအဲ့လိုဖြစ်သွားပြီးလို့ရတယ
်ဂျာတာပရိနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNHCR တာဝန်ရှိသူတွေအပြင် American ဒုက္ခသည်ကောင်စီ RCUSA ဒုက္ခသည်နဲ့ရွှေပြောင်းအခြေချလူသူများအတွက်အမေရိကန်ကော်မတီအကြီးအကဲတွေဘာသာရေးဆိုင်ရာအသင်းအဖွဲ့ကခေါင်းဆောင်တွေလည်းတက်ရောက်ဆွေးနွေးကြပါတယ်ခင်ဗျာ